မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့အစိုးရနဲ့ပြည်ခက်ရေးဆိုင် NC လက်မှတ်ထိုးတဲ့အဖွဲ့တွေတွလာတာငင်းချဲလုပ်ငန်းစဉ်မှာဘလောက်ထိတွန်းအားဖြစ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲတန်းတလနဲ့ကန်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်စစ်ပါတီနဲ့လာအိုဒီမိုကရက်တစ်အစည်းအရုံးတို့အစိုးရနဲ့တနင်္ဂနွေလုံးပြည်ခက်တက်ခဲမှုရေးဆိုင် NC စာချုပ်မှာလက်မှတ်ရေးထိုးပါတယ်ဒါဆိုရင်ဒီ NL ရသအစိုးရလက်ထက်မှာပထမဆုံးအချိန် NC အပြည့်ရဲ့လက်မှတ်ထိုးတာဖြစ်တဲ့အတွက်ထူးခြားမှုလို့လည်းဆိုရမှာပါဒါပေမဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေကြံနေသေးတယ်လို့ပဲတိုက်ပွဲတွေဒီကြောင်ပြန်ဖြစ်နေတာလည်းရှိနေပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပင်နယ်ဆွေးနွေးပေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းစင်းနေရောက်နေကြပါပြီကျွန်တော်တို့ဆွေးနွေးမဲ့ပုံကိုယ်ရဲမှာတော့ဒီပြည်တော်စုညီညီဆွေးနွေးမှုဖူးတွဲကော်မတီ UPTCC ရဲ့ဒုက္ခဥတုဝေရခိုင်မျိုးသားကောင်စီ ANC ထရီတွင်းရင်းမှုလည်းဖြစ်ဒီညီညွတ်သောတန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုံကိုယ်လည်းဖြစ်တဲ့ဦးထွန်းစောနောက်ရှမ်းတန်းသားနိုင်ငံရေးကောင်စီဦးရထွန်းတို့ရှိနေကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်ရဲ့အချင်းယုံသုံးသက်ချက်ကိုကြားချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဥတုဝေရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာအခုဒီ NCA မှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရေးထိုးလိုက်ခြင်းအပြင်ငင်းချင်းလုံငန်းစဉ်တစ်ခုလုံးအတွက်ဘလောက်ထိတွန်းအားဖြစ်လာမလို့ယူဆတယ်လဲခင်ဗျာ
ဒီလိုခင်ဗျာကျွန်တော်တို့ဒီငင်းချင်းရေးကြီးကိုကြိုးပမ်းနေတာဖြစ်ရင်ကျွန်တော်တို့အစိုးရနဲ့ဆက်တောင်ဖြစ်သွားပြီပေါ့နော်ပထမဆုံးကတော့ဥသိချင်းစိုးရလက်ထက်မှာစခဲ့တယ်ဥသိချင်းစိစိုးရလက်ထက်မှာတော့ငါတို့ဖြစ်ရင်အဲကျွန်တော်တို့ရဲ့သူ့နီးနဲ့သူ့ဟာနဲ့အမတန်ကိုကြိုးစားပြီးတော့လုပ်တာလေလုပ်တဲ့အခါကျတော့အဲ့ဒီသူ့လက်ထက်မှာကြတော့ကျွန်တော်တို့20နဲ့တစ်ဖွဲ့ရှိတယ်ဟိုတဲကနေပြီးတော့ဘာခေါ်မလဲတိုင်းနယ်လက်နက်ကိုင်ဖွဲ့10ဖွဲ့ပဲကျွန်တော်လက်မှတ်ထိုးပြသွားတယ်လीနော်အဲ့ဒါကတော့ဥတိတ်စဉ်လက်ထက်မှာအောင်မြင်သွားတာပေါ့ဒါလည်းပဲနိုင်ငံတကာရဲ့သုံးသက်ချက်ရဆိုလို့ရှိရင်ဒီလို10ဖွဲ့ကြီးတော့အောင်မြင်တာဒါအမတန်အောင်မြင်မှုကြီးလို့ဆိုတာပေါ့နော်အဲ့ဒါကတော့အမတန်အောင်မြင်ရသွားတယ်ပေါ့နောက်တစ်ခါကျတော့အခု NLD ဆိုတာတက်လာတဲ့အခါကျတော့ NLD ဆိုတာဒီစူးစမ်းသူစူးစမ်းနေအင်းငယ်ပြောင်းတာပေါ့ဗျာပြောင်းပြီးတော့သူစူးစမ်းတာပေါ့ဒါကတော့အမတန်လည်းသူစူးစမ်းပါတယ်စူးစမ်းတဲ့အခါကျတော့အခုဒါမွန်ပြည်စ်ပါတီနဲ့ဒါလောက်ဟူဒီမိုကရက်တစ်ယူနီယံပေါ့နော်တော်ရှေ့အစည်းအဝေးအခုနှစ်ခုတိုးလာတာပေါ့ဆိုလိုတာကတော့ NLD ဆိုတာမှလည်းစူးစမ်းတဲ့အခါကျတော့မူလရှိပြီးတဲ့ရှစ်ဖွဲ့လည်းလည်းခိုင်မာနေတဲ့အပြင်ကိုအခုထောက်တဲ့နောက်ကနှစ်ဖွဲ့ချက်တွဲတယ်ဆိုတဲ့အခါကျတော့ဒါလည်းတိုးတက်ပြီးတော့အောင်မြင်လာတာပေါ့နော်နောက်ပြီးတော့လည်းပဲဒီပြီးခဲ့တဲ့ဒီဟိုမှာညီလာကတော့လည်းပဲကျွန်တော်တို့ Union Accord လို့ခေါ်တဲ့ဒါဒါပြည်တော်စုမှတ်တမ်းရေးဆိုတာပေါ့နော်ဆိုပြချက်ကြီး33ချက်လည်းပဲဒါအောင်မြင်ခဲ့တယ်ဆိုတဲ့အခါကျတော့ Energy ဆိုတဲ့လက်ထက်ပါလည်းဒါအောင်မြင်မှုလို့ပြောနေတာပေါ့နော
်
အဲ့ဒီအောင်မြင်မှုတွေကိုကြီးလို့ရှိရင်ဖြစ်ရင်ကျန်သောအဖွဲ့အစည်းတွေကဒါအတူကိုကောင်းတယ်ပေါ့နော်တင်ကားတယ်ကိုကောင်းတယ်အဲ့ဒီလိုဟို Energy ဘာခေါ်မလဲ Energy ဆိုဆိုပြချက်နဲ့အဲဒါလက်မှတ်ထိုးလိုက်တဲ့ data တွေမှာလည်းပဲအများကြီးညီညာသွားတယ်ဖြစ်တယ်လို့အဲ့တော့အဲ့ဒါတွေကကြီးချင်းအဖြစ်ရင်ကျွန်တော်ထင်တယ်ပေါ့နော်ကျန်သောအဖွဲ့အစည်းတွေလည်းပဲဒါဒီဒီလမ်းစဉ်ကိုလိုက်ရပါလိမ့်မယ်လို့ယူဆပါတယ်ခင်ဗျာနော်
ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ကျွန်တော်ဒီမှာဥထွန်းစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ကျွန်တော်သိတာဆိုဒီ UNSC မှာဆိုရင်လည်းဥထွန်းစော်တို့ဒီရခိုင်မျိုးသားကောင်စီရဲ့နဲ့ KNPP နှစ်ဖွဲ့ပဲဒီ NCA ထိုးဖို့ကြံနေတယ်ဆိုတော့အခုဒီလိုနောက်ထပ်နှစ်ဖွဲ့က NCA မှာလက်မှတ်ထိုးလိုက်ခြင်းအပြင်ဒီလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့ရဲ့နောက်တွန်းဆုံနေတဲ့အဖွဲ့ရဲ့အနေနဲ့ရောတွန်းအားဖြစ်လာနိုင်လားဥထွန်းစော်
ဟုတ်ကဲ့အဓိကတော့ဗျာ NCA လက်မဲ့ရေးထိုးရေးမှာပေါ့နော်အားလုံးပါဝင်နိုင်ဖို့ဆိုလို့ရှိရင်အဓိကအပြင်တန်းတူရေးသူပါဝင်ခွင့်ရဖို့အရေးကြီးပါတယ်ဒီဖြစ်တဲ့အချိန်မှာခုနဦးသူကပြောသလိုမျိုးပေါ့နော်တိုင်းဒေသလက်နက်ကိုင်တောင်းတဲ့အဖွဲ့အစည်း22ဖွဲ့ရှိပါတယ်အဲ22ဖွဲ့ကတန်းတူရေးသူပါဝင်ခွင့်ရရှိဖို့လိုပါတယ်အခုမော်ဘီသိပါတီနဲ့ဒီ LDU လောက်ဟုအဖွဲ့လိုလက်မဲ့ရေးထိုးပြီဆိုတော့သူတို့အနေနဲ့အမျိုးသားဖြစ်နိုင်ငံဆွေးနွေးပွဲကိုလှုပ်ချင်လို့အခုလိုမျိုးစောတည်နေလက်မှတ်ရေးထိုးတွားကြတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ဖွဲ့စလုံးက20ရာစုပြည်လုံးတတိယတိဝေမတိုင်ခင်မှာအခုနပြောတဲ့အမျိုးသားဖြစ်နိုင်ငံဆွေးနွေးပွဲတွေကိုလှုပ်ခွင့်ရဖို့ဘယ်လောက်တည်ချာတယ်လဲပေါ့နော်။မော်ဘီသစ်ပါတီနယ်ကတော့တောင်းဆိုနေတာတွေကျွန်တော်တွေ့ရတယ်။ LDU လောက်ဟုအဖွဲ့ကလှုပ်ခွင့်ရမှာလား။နောက်ပြီးတော့မှအဲ့ဒါလှုပ်ခွင့်ရသည့်တိုင်အောင်ရလာတဲ့ရလာတဲ့ကို UPDC အစိမ့်မှတစ်ခါကန့်သက်ချက်တွေကလည်းရှိနေပြန်တယ်။တော်ဒါရီကနေပြီးတော့မှအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်အလုံးပေါင်းဝင်လာနိုင်ဖို့အတွက်ကတန်းတူညီရှိမှုကိုလက်ဖွင့်ပေးဖို့လိုအပ်ပါတယ်လို့ကျွန်တော်တို့အနေနဲ့ပထမတစ်ချက်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဟိုရှမ်းတိုင်းသားနိုင်ငံကြီးကောင်းဆောင်တူလည်းဖြစ်တဲ့ဦးရထွန်းရဲ့သဘောထားလည်းကြားချင်ပါတယ်အခုဆိုရင် NCA ထိုးတာ10ဘွဲ့တိရှိသွားပြီဆိုတော့ဒါဟိုငင်းငယ်ဖြစ်ထွန်းမှုလုပ်ငန်းစဉ်တစ်ခုလုံးအတွက်ကိုတွန်းအားဘလောက်တိဖြစ်နိုင်တယ်လို့ဦးရထွန်းယူဆလဲခင်ဗျာ
အဲ့တော့အခုဒီအဖွဲ့နှစ်ဖွဲ့ပါဝင်ပြီးတော့ NCA မှာလက်မှတ်ထိုးပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေအတွက်ကို ဒီပါဝင်မယ်ဆိုတဲ့ဥစ္စာကတော့ဟိုကောင်းတဲ့အချက်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ဒီ NLD အစိုးရအတွက်လည်းဒါဆိုရှင်ဟိုတိတ်တာတဲ့တိုးတက်မှုတစ်ခုပေါ့တိုးတက်မှုတစ်ခုကိုသူဥဆောင်ပြီးတော့လုပ်ပြတတ်နိုင်ပြလိုက်နိုင်တဲ့အချက်ပေါ့ဗျာအဲ့တော့ဒီဆွေးနွေးပွဲတွေမှာဆွေးနွေးတဲ့အချက်တွေတိုးတက်မှုတွေကတိုးတက်မှုတွေခြေလှမ်းတွေကကောင်းတာနဲ့အမျှပေါ့နော်ပို့ပြီးတော့ပွင့်လင်းမြင်သာဒီမိုကရေစီကျပြီးတော့တိုးတက်မှုတွေရှိတာနဲ့အမျှပြန်တဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေလည်းထပ်ပြီးတော့ပါဝင်လာနိုင်တယ်လာနိုင်တယ်လို့ကျွန်တော်အဲ့ဒီသုံးသပ်ပါတယ်။
လမ်းပွင့်သွားနိုင်တယ်ပေါ့နော်ဟုတ်ကဲ
့ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါဟိုတကုတ်ရှိတာပေါ့လေဆရာဦးသူဝေပဲပြန်မေးချင်ပါတယ်ဟိုတကယ်တော့လက်မှတ်ထိုးဖို့ဒီတွန်းဆုပ်နေတဲ့အဖွဲ့တွေတော်တော်များလည်းကြံနေပါသေးတယ်။နောက်တစ်ခုကဒီဟို SA ထိုးတဲ့အထဲမှာဒီရေဘူးကပြောမယ်ဆိုရင်တောင်ပိုင်းမှာခြေဆိုင်တဲ့အဖွဲ့တွေများပြီးဒီမြောက်ပိုင်းအဖွဲ့တွေကအများစုကြံနေပြီးတော့တက်ဒီမြောက်ပိုင်းအဖွဲ့တွေနဲ့တက်ပွဲတွေကလည်းဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးမှာဒီ SA ထိုးရေးမထိုးရေးကိစ္စဒီပြည်လဲဖို့ဆိုရတဲ့ဒီသူကွဲစရာအခြေအနေမျိုးတွေရောဥတည်မသွားနိုင်ဘူးလားဆရာတို့လဲ။
ဒီလိုပဲဒီငင်းရည်ကိုကျိုးပန်းနေတဲ့အချိန်မှာပေါ့နော်မငင်းရတဲ့ဒါအဖြစ်ဖြစ်နေဆိုတာကတော့ဖြစ်ရင်ဒါမဖြစ်သင့်ဘူးပေါ့ဗျာနော်တိုက်တာခိုက်တာတို့ဟုတ်လားဒီပြစ်တာကတ်တာတို့နောက်ပြီးတော့တန်းတူပိသားတွေဟာပြေးတာလောက်ရတဲ့ဒုက္ခတွေရောက်တာတွေဒါဒီလိုဖြစ်လို့ရှိရင်ဒါငင်းရည်ဆွေးနွေးပွဲကြီးရဲ့ရုပ်ပုံတွေဒါအများကြီးကျဆင်းနေကြရမှာနော်ဒါပေမဲ့ဒီလိုပဲဒီဘာခေါ်မလဲကျွန်တော်တို့ဒီလက်နဲ့ကင်တဲ့အဖွဲ့ကြီးဆိုလို့ရှိရင်လည်းဒါကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုသူတို့အခုကာလကတော့ငြိမ်းချမ်းရေးရတာလည်းမဟုတ်သေးဘူးလေနော်။နောက်ပြီးတော့လေ SC အလုံးနဲ့လက်မှတ်ထိုးထားတဲ့အခြေအနေမဟုတ်သေးတဲ့အခါကျတော့ဒါသက်ဆိုင်ရာလက်နဲ့ကင်အဖွဲ့ကြီးတွေကသူတို့ရဲ့လှုပ်ရှားမှုကိုသူတို့လုံနေမှာလုံနေတဲ့အခါကျတော့ဥပမာအပြင်စိတ်ရှိုံနာတို့အကုန်ကောက်တာတို့နောက်သူတို့ရဲ့လှုပ်ရှားမှုလို့တဲ့အခါမှာခိတွေ့တာတို့ကတိုက်ခိုက်မှုတွေကဖြစ်တတ်တဲ့သဘောရှိပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့ဒီလိုပဲ။ SC ကိုလက်မှတ်ထိုးမယ်လို့စဉ်းစားတဲ့အခါဆိုလို့ရှိရင်လက်ရှိအစိုးရပေါ့နော်လက်ရှိအစိုးရဟာဒီအဲ့ဒီအစိုးရကိုမကြိုက်လို့ရှိရင်ထုတ်ချနိုင်တဲ့အခြေအနေရှိလားမရှိလားဥပမာဖြင့်ဒီထုတ်ချနိုင်တဲ့ရုပ်တော့ပွဲကြီးဒီမှာညီအားဖြင့်ပြည်သူလူထုရဲ့အဆုံးဖြတ်ချက်နဲ့ရုပ်တော့ပွဲကြီးအပြင်ဖြုတ်ချလို့ရတဲ့အခြေအနေဟုတ်မဟုတ်ဟုတ်လို့ရှိရင်တော့ဖြစ်ရင်ကျွန်တော်လက်နဲ့ကန်ရဖွဲ့စည်းရနေပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုပြောင်းတင်တာပေါ့ဗျာအကယ်၍သာအစိုးရအဖွဲ့ရနေပြီးတော့ဒါသူ့ကိုချုပ်ချနိုင်လဲညီလာလဲမရှိဘူးသူကလည်းပြည်နေပဲချုပ်ချယ်မယ်အဲ့ဒါမျိုးဆိုလို့ရှိရင်တော့ဖြစ်ရင်အဲကျွန်တော်တို့ကဒါလက်နဲ့ကန်ကြီးရဲ့ဒါစဉ်းစားရဟာဒါစဉ်းစားတင်တာပေါ့တို့မဟုတ်လို့ရှိရင်တော့ဖြစ်ရင်ဒါနိုင်ငံရေးကြီးအဖြစ်အစပြီးတော့ဆွေးနွေးပြီးတော့မှနိုင်ငံရေးကိုအဖြစ်ရှာရင်ပို့ပြီးတော့ကောင်းလို့ကျွန်တော်ယူဆပါတယ်ခင်ဗျာနော်
ဟုတ်ကဲ့ဆရာဦးသူဝေကျေးဇူးပါဆိုတော့ဦးတွန်းစောကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်ဒီ NCA လမ်းကြောင်းနဲ့တွားခြင်းအချင်းပေါ့လေဟိုဒီတန်းနာအဖွဲ့ကြီးချမ်းမှာလည်းထိုးရင်မထိုးရင်ဆိုတော့ဟိုဝီဝါကကွဲပြားစရာတွေရှိနေတယ်ဆိုတော့ဒီ NCA ထိုးရင်မထိုးရင်ကိစ္စပြည်လဲစရာတဲ့ဒီသွေးကွဲစရာတွေဘက်ကိုဦးတည်သွားနိုင်တဲ့အခြေအနေမျိုးတွေရှိနေသလားဦးတွန်းစော
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးလေအလုံးပါဝင်ရေးကိုလက်ဖွင့်ဖို့လိုတယ်လို့မြင်ပါတယ်အလုံးပါဝင်နိုင်ဖို့လည်းပဲဓာတ်တူလူရှိမှုပေါ်မှာလည်းအဓိကအခြေခံပါတယ်အဲကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ပြီးတော့တောင်ပိုင်းမှာလည်းပဲကျွန်တော်တို့အခု UNS နဲ့ဆွေးနွေးတဲ့အခါမှာနှစ်ဖွဲ့ပဲထိုးလိုက်တယ်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့လည်းပဲနောက်ဆုံးအတော့လက်မှတ်မီးထိုးခင်ပေါ့လေအဲစစ်တေးရနေ့ကျွန်တော်တို့အလုံးလိုက်ပါနိုင်မဲ့အခြေအနေကိုကျွန်တော်ဖြစ်နိုင်ခဲ့ပါတယ်အော်ဒါပေမဲ့အကြောင်းမျိုးတွေကြောင့်ဖြစ်နိုင်ခဲ့ဘူးအဓိကတော့ဒီအားလုံးပါဝင်နိုင်မှုကိုတစ်ဖက်ကနေပြီးတော့မှလက်ဖွင့်မပေးနိုင်ဘူးအဓိကအခြေခံကတော့ဒီတက်တူတူရှိမှုမရှိဘူးပေါ့ဗျာနော်ဆိုရင်အဖွဲ့လေးဘွဲ့ကြားထဲမှာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့ဒီတက်တူတူဆက်ဆက်မှုမရှိတဲ့အခြေခံအောက်မှာဖြစ်သွားတယ်အဲ့ဒါကြောင့်ရှေ့မှာလည်းပဲဘယ်လိုဖြစ်နိုင်လဲဆိုဒီပံပြားတွေကရှိနေတယ်ပေါ့နော်ဆိုရင်ဒီ SDA မှာပါဝင်ခွင့်ရတော့ညာလည်းပဲအားလုံးကတက်တူတူမရှိမှုအပေါ်မှာအလုံးစုံတော့အနေနဲ့များဆိုသလိုမျိုးပေါ့နော်ယုံကြည်မှုကအတိအဝမရကြဘူးဆိုတဲ့အနေအထားအောက်မှာရှိနေပါတယ်။ဥပမာ NCA လက်မဲ့ရေးထုတ်ပြီးသားအဖွဲ့တွေကိုကြည့်မယ်ဆိုလို့ဒီ2015အောက်တိုဘာလမှာလက်မဲ့ရေးထုတ်ခဲ့တာအဖွဲ့ရှိဖွဲ့ရှိတယ်။အဲ့ဒီအဖွဲ့ရှိဖွဲ့တွေမှာလည်းပဲတစ်ဖွဲ့နဲ့တစ်ဖွဲ့ကိုပေါ့ဆက်ဆံမှုပုံစံတွေလည်းမတူဘူး။အဲ့ဒီမှာကိုနေကတန်းကြီးပဲတူပေါ့နော်။အခွင့်အလမ်းတွေလည်းမရရှိကြဘူး။ဥပမာပြောမယ်ဆိုလို့ရှိရင်အဖွဲ့ရှိဖွဲ့တွေမှာအဖွဲ့အလုံးဒီပါကအမျိုးသားပြည်နယ်ရေးဆွေးနွေးပွဲကိုတိပါဝင်ရကြတယ်။ဒါပဲ ALB ရခိုင်ဖွဲ့စည်းကတော့တော့အမျိုးသားပြည်နယ်ရေးဆွေးနွေးပွဲကိုဒီနေ့ချိန်ထိလုပ်ခွင့်မရဘူး။ဒီခါအမျိုးသားပြည်ပကပြည်ကြည့်မယ်ဆိုလို့ရှိရင်20ရာစုပြည်လုံးကြီးလာခဲ့1948တုန်းကဒီမကူစားပြုတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မျက်နှာကိုငိတ်ကွက်ပြီးတော့ပြည်သက်ပါဝင်ခွင့်နဲ့သဘောတူညီချက်တော့မလုပ်ခဲ့ကြဘူး။ ဲ့ဒီကအမျိုးသားတွေအနေနဲ့ကြည့်မယ်ဆိုရင်ဒီနေ့တင်းတောင်မရပဲနဲ့အမျိုးသားညနာကျွတ်တွေအများကြီးဖြစ်ပေါ်ခဲ့ရတယ်။အခု20ရာစုပြည်လုံးကြီးလာကခေကြည့်မှလည်းပဲဒီကအမျိုးသားတို့အနေနဲ့အခုလိုလားတဲ့နော်အဲဒီဖြစ်နေတဲ့တံတန်တွေကကြတော့တိုက်ပြီးနာကတွေ့တယ်ပဲကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။အဲဒါကြောင့်အခုဖြစ်နေရတဲ့တိုက်ပွဲတွေတခြားကျန်နေတဲ့ဖွဲ့တွေကပေါ့နော်ယုံကြည်သိချွန်းစော်နဲ့ပါဝင်လာနိုင်ဖို့အတွက်ဆိုလို့ရှိရင်လက်တူမှုရှိမှုနဲ့အားလုံးပါဝင်မှုကိုလက်ဖွဲ့ပေးနိုင်မှာပဲဒီဖြစ်တည်ကြီးကအရှိမအစီအပြေမယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဆရာဦးရဲ့ထွန်းသဘောထားခင်ဗျဆရာဦးရဲ့ထွန်းအခုဒီ NCA လက်မှတ်ထိုးရေးနဲ့ပတ်သက်လို့ပေါ့လေသဘောထားကွဲပြားစရာအခြေအနေမျိုးတွေရောပေါ်ပေါက်နိုင်တဲ့အလားအလာမျိုးတွေမြင်မိလားဆရာ
။အဲ့ဒါနဲ့ပတ်သက်ရင်တော့နှစ်ပိုင်းပြောရမယ်ဒီနေ့ပထမတပိုင်းကတော့ NCA ဆိုတာအပေါ်မှာသဘောပေါက်မှုပေါ့နော်သဘောပေါက်မှုနဲ့ပတ်သက်လို့ရှိရင်ဒီကျွန်တော်တို့ဟိုတိုင်းသာဒီလက်နက်ကင်ပဋိပက္ခပေါ့နော်ဟိုတိုင်းသာစီလုံးညီညွတ်ရေးတပ်နာလို့ပြောရင်လည်းရပါတယ်အဲ့ဒီဟာအနိုင်ငံရေးညီမှန်းချက်ဖြစ်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဆိုတာကိုသွားဖို့အတွက်အဲ့နိုင်ငံရေးဆွေးနွေးပွဲတွေသွားဖို့အတွက်အဲ့ဒီဟာမဆွေးနွေးတင်မှာကျွန်တော်တို့အပြစ်ခရက်ဆဲထားရအောင်အဒီခါရဆက်ထားတဲ့အခါမှာစီကန်းကြက်ကလေးတွေနဲ့အဲ့ဒါနှစ်ဖက်လိုက်နာပြီးတော့ကျွန်တော်တို့လက်မှတ်ထိုးပြီးတော့မှနိုင်ငံရေးဆွေးနွေးကြရင်ကောင်းမယ်ဆိုတဲ့သဘောနဲ့ NCA ဆိုတာပေါ်လာတာအဲ့တော့အဲ့ NCA ပေါ်လာတာကိုအဲဒီပေါ်လာတဲ့အချိန်မှာဆွေးနွေးဒါတွေကိုဆွေးနွေးတိုင်ပင်တဲ့အချိန်မှာဒါတိုင်းသားနိုင်ငံအဖွဲ့တွေကတင်ပြတဲ့အချက်တွေပေါ်မှာပဲမူတည်ပြီးတော့တမတော်ကတချို့ပြင်ဆင်ဖြည့်ဆွက်ပြီးတဲ့အခါကျတော့နှစ်ဖက်သဘောတူချက်ယူပြီးတော့မှNCA စာချုပ်ဆိုတာဖြစ်လာတာအဲ့တော့အဲ့ဒီအပေါ်မှာဒီလက်မှတ်မထိုးတဲ့အဖွဲ့တွေကဒါကိုထုတ်ကန်ခံရတယ်အဲဒီလက်လက်ချတယ်လို့ဖြစ်တယ်ငါတို့အញ្ញမ်းခံတယ်လို့ဖြစ်တယ်ဆိုပြီးတော့ယူဆတဲ့အတွက်ကြောင့်မလို့မထိုးဘဲနဲ့နောက်ထုတ်လိုက်ကြတာပေါ့လေအဲ့ဒါအစားကိုသူတို့ကထပ်ပြီးတော့အချက်ရှိချက်ထပ်တင်တယ်အဲ့ဒါအချက်ရှိချက်ကိုဆွေးနွေးရင်ဆွေးနွေးရင်းနဲ့မှသဘောပေါက်လာပြီးတဲ့အခါကျတော့ဒီနှစ်ဖွဲ့ကနေပြီးတော့အခုကလက်မှတ်ထိုးတဲ့အထက်မှာပါဝင်လာတာပေါ့အဲ့တော့ကြံတဲ့အဖွဲ့တွေကခုနကျွန်တော်ပြောသလိုမြင်နေသေးတယ်ဆိုရင် NCA ထိုးလိုက်ခြင်းအားဖြင့်အဲဒီလက်နဲ့ချတာဒိုဒီမိုအလျှော့ပေးတာလိုက်လျောတာအာဆိုပြီးတော့မြင်နေသေးတယ်ဆိုရင်တော့အစကတည်းကဟိုဒီဒီယာကသွေးကွဲနေတယ်လို့ဖြစ်နေတယ်အဲ့တော့ဒါမဟုတ်ပါဘူးလို့တမတော်ဘက်ကရောဒေါ်ဆန်းစုကြည်ရောအခုဒါတစ်ခါတည်းလည်းရှင်းပြနေတယ်ဒါတို့ဖြစ်ပေါ်လာတဲ့ဥစ္စာလဲကျွန်တော်တို့တောက်လျှောက်ကျွန်တော်တို့သိနေပါတယ်အဲ့တော့ဟိုဒါအမှန်တကယ်ကလက်နဲ့ချတာလည်းမဟုတ်ဘူးရှုံးပေးရလည်းမဟုတ်ဘူးအမှန်နိုင်ငံရေးဆွေးနွေးပွဲတွေအေးအေးဆေးဆေးလူကြီးစိတ်ကြစွာနဲ့သွားနိုင်အောင်လို့အမှန်ပြစ်ခတ်ရဆက်ထားတဲ့စာချုပ်ပါပြစ်ခတ်ရဆက်ထားတဲ့အခါမှာလည်းတစ်ဖက်နဲ့တစ်ဖက်အခွင့်အရေးယူပြီးတော့မဖောက်ဖျက်နိုင်အောင်လို့ဟိုဟိုအပြန်အလှန်တတ်မှတ်ချက်ကလေးတွေပါတယ်အဲ့ဒါတွေဖောက်ဖျက်လို့ရှိရင်လည်းထိမ့်သိမ့်ဖို့အတွက်ဘလို့ဒီဒီခုံတမာရီအဖွဲ့လိုဟာမျိုးပေါ့နော်စောင့်ကြည့်တဲ့အဖွဲ့တွေနဲ့ထိမ့်သိမ့်ထုံသိမ့်မယ်ဆိုပြီးတော့ဒါပြတ်ထန်းထားတဲ့စာချုပ်ပါအဲ့အဲ့ဒါအပေါ်မှာနားလည်မှုလွဲနေသေးတယ်ဆိုရင်တော့သူ့ပွဲမှုကတော့ဆက်ရှိနေမှာပေါ့ဒါတစ်ချက်နောက်တစ်ခုအကြတော့တက်မတော်ကိုနိုင်ကအေအေတို့ PNL တို့ဒီဒီကိုကပုံကြားရှင်အဖွဲ့တို့ကိုဒီဟိုမဖြစ်ဘူးဟိုလက်မခံဘူးဆိုတဲ့ဟာရှိတယ်အဲ့အဲ့ဒါကတော့ကျွန်တော်တို့ဟို NCA လက်မထိုးမယ်သူကထိုးကြမှာတယ်ဆိုရင်လဲတက်မတော်ဘက်ကသဘောထားမပြင်းဘူးဆိုလို့ရှိရင်တော့မပြင်းဘူးဆိုလို့ရှိရင်တော့ဒီဖွဲ့တွေကပါလာနိုင်ဖို့အကြောင်းမရှိဘူ
း
KIA ကိုတော့ဟိုနောက်ဆုံးဟိုတရက်ကကျွန်တော်တို့ကြားလိုက်တဲ့သတင်းအရဆိုလို့ရှိရင်ပြုတ်ပြီးတဲ့မှာတွေ့တယ်အဲ KIA ကဒီတစ်ခါသဘောထားတစ်ခုကတော့ဟိုအဖွဲ့တွေပါပါရမယ်ဟိုဖွဲ့တွေပါမှကျွန်တော်ဆွေးနွေးမယ်လို့မတောင်းဆိုဘဲနဲ့သူတစ်ဖွဲ့တည်းနဲ့ပြီးတာဆွေးနွေးတယ်ဆိုတော့ဒါတိုးတက်မှုတစ်ခုလို့ပြောနိုင်တာပေါ့လေထပ်ပြီးတော့သူအနေနဲ့ NCA ပေါ်မှာသဘောပေါက်လာတယ်ဆိုရင်တော့သူလည်းလက်မှတ်ထိုးလာနိုင်တာပေါ့နော်အဲ့ဒါကြောင့်မလို့ NCA နဲ့ပတ်သက်လို့ရှိရင်ဒီသဘောကွဲလဲမှုဖြစ်မဖြစ်ဆိုတာက NCA ပေါ်မှာသဘောပေါက်မှုရှိမရှိဆိုတဲ့ဥစ္စာကအရေးကြီးပါတယ်နောက်တစ်ခုက NCA ထိုးမထိုးထိုးဟိုလက်မခံဘူးဆိုပြီးတော့တတ်မတော်ကဒီ AA တို့ DNA တို့ကိုကံပုံကြားရှင်ဖွဲ့တို့အပေါ်မှာထားတဲ့သဘောထားနဲ့လည်းခိုင်းပါတယ
်ဟုတ်ကဲ့
ဆိုတော့ဒီအဲ့အိုက်ခွဲတွေကိုဘယ်လိုသွားမလဲဆိုတာကစက်တနာတစ်ခုပေါ့လေ
ဟုတ်ကဲ့ဆရာကြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းအလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုပေါ့ကိုတီးလည်မှုသဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့မြင်တာကတော့လက်ရှိအစိုးရစစ်တပ်မှာတော့မရှိပါဘူးခင်ဗျာဘာလို့လဲဆိုတော့အစ်ခါဆဲလုပ်ပြီးတော့နော်ဆိုင်းနာအဖွဲ့ကြီးကတော့တိုက်နေရှိရဲ့နော်လက်မထိုးသားရတာနဲ့နော်ရှမ်းလို့တိုက်တာရှိရဲ့နော်ဒီလိုဆိုတော့နော်အနေနဲ့စခန်းတို့ဆိုတော့ရှိနေတဲ့စစ်သားတွေကိုဆိုတော့တတ်တယ်လည်းရှိပါတယ်ခင်ဗျာအဲ့အကြောင်းမို့နော်မမကလာမလုပ်ဘူးဆိုရင်တော့ကျွန်တော်တို့အဲ့ဒီလက်မထိုးတာစီဘယ်လက်မပဲထိုးတော့ရအောင်သူမမကမလို့ဆိုတော့မြန်မာကျွန်တော်မြန်မာပြည်ကတော့ပေါင်းလာဖို့ကတော့တိတ်တော့မရှိဘူးကနော်ပေါင်းအောင်လုပ်ဖို့စေတနာမှဟိုတော့အရေးကြီးပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီးလက်မှုရေဆွေးနွေးရကျေးဇူးပါဆိုတော့နောက်တူဦးလည်းလှည့်ပေးကြပါလိမ့်ကျွန်တော်မြန်မာပြည်ကကိုစလိုင်းပွေကုန်းဖြစ်ပါတယ်စလိုင်းပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့နှစ်ဖွဲ့လက်မှထိုးသွားတာတော့ကောင်းပါတယ်တုတ်တော့ဒီနှစ်ဖွဲ့ထဲနဲ့ဒီမြန်မာနိုင်ငံနေရှင်ဝိုင်းစ်ဖိုင်ယာအဂရီမန့်ကပေါ်ပြလို့မအောင်လာမယ်လို့ကျွန်တော်မမြင်ဘူး။ဘာဖြစ်လို့လဲဆိုတော့လေနဲ့ကင်တိုင်းကသူတို့ခြေနေမကားတဲ့ခါကျတော့လက်မထိုးပွင့်တဲ့ဟိုအခြေနေဖြစ်လာတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဇင်းနဲ့ဖီဆိုတဲ့ဥစ္စာကလက်ဖွဲ့ပြန်တော့တယ်။လက်ဖွဲ့တဲ့မှာသူတို့ကလည်းအနေဖြစ်လာတယ်။တရားရုပ်ကဟိုဖက်မြောက်ပိုင်းမဟာမိတ်ဖြစ်တာသွားတဲ့ခါကျတော့သူတို့ကဟိုခုခံနိုင်စောနဲ့ရှိတယ်ဘူး။အဲ့ဒါကြောင့်သူတို့လက်မထိုးလိုက်တယ်လို့ကျွန်တော်မြင်တယ်။သို့တော့ဟိုမြောက်ပိုင်းမဟာမိတ်အဖွဲ့ဒီကအရေးကြီးကြီးတယ်လေနဲ့ကင်ရအကြီးဆုံးနေဖြစ်တယ်အခုလေမထိုးတဲ့သူနဲ့မထိုးတဲ့သူရဲ့အင်းရောရှိနေစေတော့လေမထိုးတဲ့သူကသုံးပုံတစ်ပုံလောက်ပဲရှိတယ်ညာကအဲ့တော့အာဘောဘမြောက်ပိုင်းအဖွဲ့ဒီကသူတို့ရဲ့တပည့်တွေလို့ခွာမလားသူတို့ရဲ့မွေးထုတ်တဲ့လူတွေအေးအေးတို့ကိုကားတို့နောက်ပြီးတော့တင်နေတို့အော်အဆူရကလေမင်းတို့လေလေမလိုက်ထိုးလိုက်တာဆိုပြီးမိုးထကြီးကြီးနဲ့မဖိတ်ခေါ်တာအဲ့ဒါပြဿနာကြီးမှဆုံးပဲဆိုတော့သူတို့ကဟိုဒီပြင်းကနေတဆင်းဘလောက်ပဲဆဲဆောင်ဆဲဆောင်တရုတ်ကဖိအားမပေးနိုင်ဘူးဆိုရင်တော့အချိန်နဲ့လုံးဝမကောင်းမှသူတို့ကလေးမထိုးမယ်နောက်မှောက်ရင်တော့အချိန်နဲ့ကားရတယ်သူတို့ခုခံနိုင်စွမ်းရှိနေတယ်တရုတ်ကလည်းဖိအားမပေးဘူးဆိုရင်တော့ဟိုဒီသူတို့တပည့်သုံးဖွဲ့အဖွဲ့ဒီမပါဝင်ခွင့်ပါဝင်ခွင့်မရှိတဲ့ချိန်ကြတော့ဟိုသူတို့ကလည်းမထိုးနိုင်လို့ကျွန်တော်မထင်ခဲ့ဘူးဆရာ
ဟုတ်ကဲ့ကျေးဇူးပါကိုစလိုင်းပွေကိုရေနောက်တူကိုလည်းကျွန်တော်တခါရဲဟိုအလှည့်ပေးလိုက်ချင်ပါတယ်မလေးရှားနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
တလောသဘောထားတော့ဗျာလက်တလောတော့ထဲခဲတိအများကြီးရှိနေဦးမယ်လို့ပဲထင်ပါတယ်ဗျာအတိတ်တော့ဟွာပေါ့အရန်ကြီးကိုမျောလင်းနေလို့မရပါဘူးဘာကြောင့်လဲဆိုတော့ခုနပုံကိုတယောက်ပြောလို့ပေါ့ရခိုင်ဟာရခိုင်တို့ရဲ့ခံစားချက်ကိုပြောတယ်ပေါ့နော်တကယ်တော့တကယ်တော့ကျွန်တော်ပြန်စဉ်းစားကြည့်လိုက်တဲ့အခါကျတော့သူတို့ကဖက်ဒရယ်ကိုတောင်းနေပေါ့နော်ဆိုလိုတဲ့သဘောဖက်ဒရယ်အတွက်ဆိုကြီးရဲ့ဟောဒီဟာလောက်ကြမယ်ဆိုပြီးတော့ဟလာ NCA တို့ဘာလို့လောက်ကြတာပေါ့တကယ်တော့ဒီဖက်ဒရယ်တို့ဘာလို့ဆိုတာတဲ့ကျွန်တော်48ခုနှစ်ကိုပြန်သွားပြီးတေချာစဉ်းစားကြည့်ရင်ကျွန်တော်တို့ဗမာတွေကဘယ်လိုလဲဖြစ်ဖြစ်နိုင်ငံကြီးအရာရှေ့ရောက်နေတဲ့သဘောဖြစ်ပြီးတော့တန်တဲ့တိုင်းရင်းသားတွေကတော့ဟိုဟိုအင်္ဂလိပ်အုပ်ချုပ်လို့လဲဖြစ်ဖြစ်ဘာကြောင့်လဲဖြစ်ဖြစ်ပေါ့နော်ဟိုကျွန်တော်တို့ကဟိုဘာခေါ်လဲဆိုတဲ့အခါကျတော့ဒီစော်ဝါးတွေကိုပြောတာမဟုတ်တိုင်းရင်းသားအောက်ခြေရပြည်သူလူထုရဲ့အသိဉာဏ်ပေါ့နော်နိုင်ငံရေး level ကြတော့ကျွန်တော်တို့ထင်တယ်လို့မဖြစ်ဘူးလို့ကျွန်တော်တို့တော့ဗမာပြည်လောက်ရှိမရောက်ဘူးလို့အကြမ်းင်းတော့ပြောလို့ရတယ်ဟိုဥတည်ရေးတို့ကလွဲလို့ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကအဲ့ဒီတော့ agreement ယူခဲ့တယ် agreement ယူခဲ့အဓိကကတော့စော်ဝါးပေါ့ဗျာစော်ဝါးတွေနဲ့ agreement ယူခဲ့တဲ့အခါကျတော့ကျွန်တော်တို့ကဒီနေ့တောင်းဆိုနေတာတွေကိုပြန်ကြည့်လို့လို့ရှိရင်ဒီဗရီတရိတ်အတွေးခေါ်အဝေးအသက်တွေနဲ့တောင်းဆိုနေတဲ့သဘောသဘာဝတွေတွေ့နေတဲ့ကချင်ပဲဖြစ်ဖြစ်ဟဲ့လားနော်အခုနပြောတဲ့ဟိုရခိုင်ပဲဖြစ်ဖြစ်မော်မာအပါဝင်ဆိုလိုတဲ့အခါကခိကပြောင်းသွားပြီအတွေးခေါ်လဲလိုက်ပြောင်းနိုင်ဖို့ဆိုတာကဒီခေါင်းဆောင်လေးနေတယ်မပြီးတော့ဘူးကျွန်တော်တို့ကသူ့တို့ရဲ့နောက်ကျောမှာရှိနေတဲ့ပြည်သူလူထုတရက်လုံးနဲ့အတွေးခေါ်ညီမျှဖို့လိုတယ်အဲ့ဒီအတွေးခေါ်ညီမျှအောင်လုပ်နိုင်လားဆိုတော့အရင်တော့ပါတီဆုံးဒီမပါတီဆုံးဒီမိုကရေစီလောက်တဲ့ဦးနီးဦးနီးတို့ရဲ့အားနည်းချက်ကြောင့်ကျွန်တော်ဒီလိုဖြစ်တယ်လို့ပဲမြင်တယ်။ဘာကြောင့်ဒီလိုပြောလဲဆိုတော့33ခုအဲ33ခုအကြံပေးကော်မတီမှာပြောခဲ့တဲ့နော်ဦးကျော်ငင်းရဲ့စကားထဲမှာဆိုရင်ရခိုင်ကိုပြည်ငယ်အဆင့်အောင်ပေးဖို့လောက်ထိသူတို့မစင်းသာဘူးတိကျက်နေ့ချက်ကဗရေသရီတွေရဲ့ဖောက်ပြန်မှုကြောင့်လို့သူပြောခဲ့တယ်။ဆိုတဲ့အခါကျတော့ဟိုတွေးဝုံခေါ်ပုံကြီးကအရန်ကို꽈ဒီနေ့တက်ဖြစ်နေတဲ့အကြောင်းရင်းကအခုဒီနေ့နိုင်ငံတိုင်းရင်းသားခေါင်းဆောင်တွေပြန်ပြီးတော့တောင်းနေတဲ့အကြောင်းကြီးကဘာလဲဆိုတော့49ကိုအခြေခံပြီးတော့ပဲသူတို့ကဟိုခွဲထွက်ခွင်းတို့ဘာတို့ညာတို့ဒီကွင်ရေးတို့ထုတ်ပြီးတော့ပြောနေတဲ့သဘောဖြစ်နေတယ်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဗမာနိုင်ငံရေးသမားတွေရဲ့အားနည်းချက်က
ကျောင်းဖြစ်တယ်လို့ပဲထင်တယ်။ဘာကြောင့်လဲဆိုတော့တိုင်းရင်းသားတွေရဲ့နိုင်ငံရေးအသိဉာဏ်ကိုဟုတ်ကဲ့ကိုနေဦးလေးကျွန်တော်အချိန်ကန့်သတ်ရှိတဲ့အတွက်ဟုတ်ကဲ့နည်းနည်းချုပ်ပြပါဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့အချိန်ကျွန်တော်မှကန့်သတ်ရှိတဲ့အတွက်လူရင်း
ဟာနောက်ကတရုတ်ရှိနေတယ်တရုတ်ရှိနေတဲ့အတွက်ဝါကိုသွားထိလို့မရဘူးတခိုင်ပြည်နယ်မှာရိုဟင်ဂျာမှာနောက်မှာဘင်္ဂလားဒေ့ရှ်လည်းမရှိဘူးဘာခွင့်မှလည်းသူတို့မတောင်းပါဘူးကိုဒီတိုင်းသားပြည်နယ်တွေမှာသူတိုင်းသားခွင့်ရတော့သူတို့ရှိရမယ်လीဒီခုနကဦးနုကိစ္စဆိုတာဦးနုလက်ထက်မှာသူကသူ့ပါတီရာဟိတ်အတွက်ဆိုပြီးတော့သူကဒီနိုင်ငံကိုဘုန်းတော်ပါတာနိုင်ငံကိုချိန်ညားမယ်ဆိုပြီးတော့သ ော့လीဒါဥလူလက်ထက်ကလုတ်သွားတဲ့ကိစ္စအဆိုးဖြစ်တ
ာပေါ့နော်ဟုတ်ကဲ့ကိုတမ်းမောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်တို့အချိန်ညမဆဆမရတဲ့အတွက်ဒီလောက်နဲ့ပဲဟိုဂျင်းဟိုဆွေးနွေးပြတာကျင်းနေပါတယ်ခင်ဗျာဟိုနောက်တစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီအဂျွန်ဆာဗရမ်တာဆိုတဲ့ Facebook အကောင့်ကနေရေးထားတာပါကျွန်တော်အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့လက်မှတ်ထိုးလိုက်လို့ပြည်တွင်းငြိမ်းချမ်းရေးကိုတွန်းအားတွေဖြစ်လာနိုင်မယ်လို့မယုံကြည်ပါတဲ့တစ်ဖက်မှာက NCA အလုံးမဖြစ်တော့ဘူးလို့ပြောတဲ့အဖွဲ့ရဲ့ NCA လမ်းကြောင်းအတိုင်းမသွားတော့ဘူးဆိုတဲ့အဖွဲ့ရဲ့ဗမာတပ်မတော်က NCA ဆိုပြီး AAMMDA TLLA ကိုကြတော့မပါခိုင်းနိုင်ရဲ့တစ်ဖက်မှာကြတော့ဒေါန်ဆန်းစုကြည်ကတိုင်းရင်းသားလက်နက်ကိုင်တွေကို NCA ထိုးဖို့သူကပြောနေပြန်တယ်ဒါတွေအလုံးကိုခြုံငုံသုံးသပ်လိုက်တယ်ဆိုရင်တော့မြမငိမ့်ညာရေးလမ်းကြောင်းကတခုခုတော့လွဲနေပြီဆိုတာသိသားထင်ရှားပါတယ်စစ်ပွဲတွေမငိမ့်နိုင်သေးတဲ့အဓိကတရက်ခန့်ကဗမာတက်မတော်ပါ NND ဆိုရကတော့2008ဒီအခြေခံဥပဒေအရစစ်တပ်ကိုဘာမှဝင်ပြောလို့မရတော့ NND ဆိုရမှာတော့တာဝန်မရှိတာအမှန်ပါဒါပေမဲ့ NND ဆိုရအနေနဲ့ပြည်သူလူထုရဲ့အင်အားကိုအသုံးပြုပြီးတော့တက်မတော်ကိုမကြောက်မရွံ့ပဲမြမနိုင်ငံမှာရှိတဲ့တိုင်းရင်းသားအလုံးလိုချင်တောင်းတနေတဲ့ Federal မှုကိုချမှတ်ရေးဆွဲအတည်ပြုသင့်ပြီလို့ယူဆတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့မဆုမွန်ကျေးဇူးပါကျွန်တော်တို့နောက် email နဲ့ပို့ထားတဲ့စာရင်းလည်းရှိနေပါသေးတယ်ရန်ကုန်မြို့ကတကုံမြို့ကဥလာထုံးရဲ့ပေးစာကိုယ်လည်းအချိန်တိတ်မရတဲ့အတွက်ကျွန်တော်ဟိုလိုရင်းတူရှင်းမယ်ဒီနေရာမှာရင်းညွှန်းဖော်ပြခြင်းပါတယ်သူအဓိကပြောချင်တဲ့အကြောင်းရင်းကတော့တိုင်းရင်းသားရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်ခံဖို့ဒီလိုပြစ်ခတ်ရဲ့စိတ်အစိုးရဘက်ကကြေညာဖို့စတဲ့ငင်းငယ်အတွက်လမ်းဖွင့်ဖို့တိုက်တွန်းပါတယ်နောက်ထပ်အမေရိကန်ပြည်ထောင်စုကဒီမောင်တပ်တနရဲ့ပေးစာမှာတော့ဒီတိုက်ပွဲစံတွေမဆဲတာကမြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေမှာတာဝန်ရှိတယ်အစိုးရကိုယ်တိုင်ကတော့ပေးချန်နိုင်ချက်မလုံးနိုင်မကန်နိုင်တဲ့အခြေအနေတွေရှိတယ်ဆိုတဲ့သဘောမျိုးရေးပါတယ်နောက်ဆော့ဆော့ကဒီဒီမတ်တူမဖတ်ပြသွားတဲ့ Facebook match တဲ့မှာဆိုရင်လည်း2008ဖွဲ့စည်းပုံရအစိုးရစစ်တပ်ကိုဘာမှပြောလို့မရဘူးဆိုပြီးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်ချိန်ရသလောက်ဥတုဝေသဘောထားဆွေးနွေးပြပါခင်ဗျာဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်မှာအစိုးရအနေနဲ့စန္ဒရှိသလောက်မလုပ်နိုင်မဖြစ်နေတဲ့အခြေအနေမျိုးတွေတော့တကယ်ပဲရှိနေပါခင်ဗျာ
ကျွန်တော်နားရီလောက်ကတော့အစိုးရကနေပြီးတော့အများကြီးကြိုးစားထားပါတယ်ခင်ဗျာနော်ညီငယ်ကြီးတကားကလည်းအမြဲဖွင့်ထားပြီးသားပဲဒါပေမဲ့လည်း SCE ဆိုတဲ့ကိစ္စကလည်း SCE ရေးဆွဲတဲ့အချက်လက်တွေကကျွန်တော်တို့အဲ့ဒီလူတိုင်းခေလက်ထက်ကလေးကဒါတိုင်းနာလက်နေကန်ဖွဲ့16ဖွဲ့ရဲ့သဘောတူညီရေးဆွဲတာအဲ့ဒီ16ဖွဲ့ကသဘောတူညီလို့ဆွဲထားတဲ့ SCE သဘောတူညီချက်ဖြစ်တာဗျာဒါပေမဲ့လက်မှတ်ထိုးတဲ့အချိန်ကျတော့ all inclusive ဆိုတော့အားလုံးပါမလာသေးတဲ့အတွက်ဆိုပြီးတော့ရှင်းဖွဲ့တော့လက်မှတ်မထိုးတာပါသူတို့ကိုယ်တိုင်ရေးဆွဲခဲ့တဲ့မူပါဘူးသူတို့ကိုယ်တိုင်ရေးဆွဲခဲ့တဲ့ NCU ကအဲ SCE ကအဲ့ဒါကြောင့်ဒါ SCE ပေါ်မှာတော့အငြိပွားစရာမရှိဘူးထင်တယ်လက်မှတ်ထိုးစရာရှိလို့ဒါတို့ထိုးလာမှာပေါ့ဗျာဒါတစ်ခုရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုခုနပြောသွားတဲ့အထဲမှာပဲ Federal ပြည်ထောင်စုဆိုတာဒါအခုဒီခေတ်မှာဒီကာလမှာကြတော့ Federal Democracy Federal ပြည်ထောင်စုကိုတခြားကအားလုံးကသဘောတူထားတယ်တမတော်လည်းသဘောတူထားတယ်အစိုးရလည်းသဘောတူထားတယ်အဲ့ဒါတိုင်းတိုင်းလည်းနဲ့ကိုင်းဖွဲ့တွေကလည်းလူလာတယ်ကြိုက်နိုင်ငံရေးပါတီတွေအကုန်လုံးကလည်းဒါသဘောတူညီချက်ကတူးနေပါလေကြာအဲ့တော့တူးကြီးတဲ့သဘောတူညီချက်ကဒါအကောင့်ကပေါ်ဖို့လည်းလူပါလေအဲ့ဒီကောင်တွေပေါ်ဖို့အခုကတော့ဟိုလား SCA လက်မှတ်ထိုးလာတာဆက်တက်နေတာလေးတွေရှိတယ်အဲ့ဒါကြီးတွေကတော့ကျွန်တော်ထင်တယ်ဒါတတိယနေ့လည်းပြည်နေသွားမှာပါတခုပဲရှိတယ်အဲ့ငင်းငယ်ရေးဆွေးနွေးပွဲကြီးကိုတကားဖွင့်ထားလိုက်ရင်တော့ပြင်ဒါအဆင်ပြေတော့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
โอเคကျွန်တော်အချိန်ဟိုဟိုတမိနစ်လောက်တော့ကြာပါသေးတယ်ဆရာဦးထိုးစောသဘောထားကိုခင်ဗျာကျွန်တော်တို့ဒီညဉ့်ညဲလုပ်ငန်းစဉ်မှာအစိုးရအနေနဲ့လုံနိုင်ခိုင်တာတွေဘာများရှိမယ်လို့ဆရာအနေနဲ့ယူဆလဲ
ဟုတ်ကဲ့အဓိကတော့ဗျာဒီ NCA ကိုတော့နိုင်ငံတော်တိုင်ပင်ခံကပြောသွားတာရှိတယ်ပြီးခဲ့တဲ့အဲ့ဒီလက်မှတ်ရိုးကိုခန့်တာမှာ NCA ကိုမျက်မှောက်ပြုဖို့ပြောသွားတယ် NCA ကိုမျက်မှောက်ပြုဖို့အတွက်ဆိုလို့ရှိရင် NCA ကိုပိုအားကောင်းလုပ်ဖို့လိုပါတယ် ဲဒီမှာအဓိကပူအောင်လုပ်ဖို့အတွက်ဆိုရင်နိုင်ငံအမကင်ချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့တော့ခိုင်အမကတိပို့ပြရမယ်။ပြီးရင်အမကင်ချက်ကတော့အဓိကလွတ်လပ်တဲ့တောင်ကြီးရန်နေရာနဲ့ပြည်ပကပြည်ရှင်ရန်နေရာတွေကိုတည်ဆောက်ဖို့လိုပါတယ်။နောက်ပြီးတော့ SPA စာချုပ်ပြုလုပ်စဉ်တွေကပါဝင်ခဲ့တဲ့တိုင်းနယ်နဲ့တော်လိုင်းအဖွဲ့အစည်းနဲ့စစ်တပ်ဖွဲ့ကိုအခြေခံပြီးမှအခုရှိနေတဲ့ပူးတွဲရန်နေရာတွေဖြစ်တဲ့ GICM တို့ GNP တို့ UPDG တို့ကိုလည်းပြန်လည်ဖွဲ့စည်းဖို့လိုချင်လိုအပ်ပါတယ်။ဒါမှပဲကျွန်တော်တို့တို့ရှိမှအစီအပြေမယ်လို့မြင်ပါတယ်။
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးထွန်းစောဦးသူဝေဦးရဲထွန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေအီးမေးလ်တွေ Facebook တွေကနေစာရေးသားပို့သူတွေနဲ့ပတ်သက်ရှင်နေအားလုံးကိုလည်းဆွေးနွေးပေးတင်ပါတယ်ခင်ဗျာ။